မေရိကန်နဲ့မက္ကဆီကိုနိုင်ငံကကျောင်းသူကျောင်းသားတွေကို10နှစ်ကြာ၄ချိန်တိုင်းလေ့လာစစ်ဆေးမှုတွေလုပ်ခဲ့ရမှာအခုလိုထင်ပေါ်ကျော်ကြားလူတွေကအခြားသူတွေထက်ငငယ်ရွယ်ရွယ်မှာစပြီးဆေးလိပ်တောက်ဖို့ပိုများတယ်လို့လေ့လာမှုဥဆောင်လုပ်ခဲ့တဲ့အမေရိကန်နိုင်ငံ Southern California တက္ကသိုလ်ကပမောခ Tom Valente ကဆိုပါတယ
် You know being popular comes with a price and that price is to
popular ဖြစ်တာလူအများကြားမှာထင်ပေါ်တာကအရင်အနည်းပေးဆက်ရတယ်လေအဲ့ဒီအရင်အနည်းပေးဆက်ရမှုကဒီထင်ပေါ်တာကိုဆက်ထိန်းထားနိုင်ဘူးပဲဗျ
ဒါအပြင်အခုလိုတွေ့ရှိချက်ဟာဘယ်နိုင်ငံဘယ်လူမျိုးဘယ်ရင်ချိမှုမှာမဆိုတူနိုင်တယ်လို့ဒေါက်တာ Valente ကဆက်ထောက်ပြပါတယ် Spain နိုင်ငံမှာကောလိပ်တက်နေတဲ့ BR Donor ဆိုကလည်းသူမအထက်တန်းကျောင်းသူဘဝတွေကဆေးလိပ်စတောက်ခဲ့ပြီးသူမဟာကျောင်းမှာပေါ်ပူလာဖြစ်သူတူဖြစ်တယ်လို့ဆိုပါတယ
်။ So we go to USA with your friends and parties.
ကျမတို့စတောက်ဖြစ်ခဲ့တာကတငယ်ချင်းတွေနဲ့အတူတူတွေ့ပြီးနေခြင်းလို့ပါတီပွဲတွေတက်ခဲ့လို့ဖြစ်ပါတယ်။ပြီးတော့ကြည်ကောင်းတာမျိုးမိုက်တယ်ဆိုတာမျိုးလည်းလှုပ်ချင်ခဲ့ကြတာကို
။ဒါပေမဲ့အခုလိုငငယ်ရွယ်ရွယ်မှာဆေးလိပ်စတောက်တဲ့ပြဿနာကဆေးလိပ်ပိုဆွဲဖို့ဖြစ်သွားပြီးကြီးလာရင်ဖျက်ရပိုခက်တဲ့ပြဿနာရှိတယ်လို့တောင်ပိုင်းကယ်လီဖိုးနီးယားဒေသမှာကျောင်းသူကျောင်းသားပေါင်း 25,000 ကိုဆေးလိပ်နဲ့အရက်ဆိုင်ရာပညာပေးတိုင်ပင်မှုလုပ်နေတဲ့ကာရာလီကဆိုပါတယ
် There's a lot of research about effects of drugs and tobacco on developing brains
ဆေးရွက်ကြီးနဲ့မူရဆေးဝါးတွေရဲ့အုံနောက်ပေါ်တက်ရောက်မှုကိုသုတေသနလုပ်ထားတာတွေအများကြီးပဲရှင့်စောစောစသုံးဆွဲဖြစ်လေပိုဆွဲလေလေဖြစ်သွားတာကိုတွေ့ခဲ့ရတယ်လေ
ဒီချက်ကိုလက်ရှိဆေးလိပ်ဆွဲနေတဲ့အသက်28နှစ်အရွယ်ခါလိအဘူစာဘိတ်ကလည်းထောက်ခံလိုက်ပြီးသူ15နှစ်ထဲကစတော့ခဲ့တာမို့အခုဖျက်ရခက်နေပြီလို့ဆိုပါတယ
် I quit like 6 months and I
လုံးခဲ့တဲ့6လကဆက်လိုက်ဖျက်ခဲ့တယ်ဒါပေမဲ့ပြန်တော့ဖြစ်ခဲ့တယ်ဗျာ
အဲ့ဒီတော့ဒီပြဿနာကိုဖြေရှင်းနိုင်ဖို့ကျောင်းသူကျောင်းသားတွေရဲ့တသက်မမတ်အရွယ်မှာကျက်မဲ့လမ်းညင်မှုပေးဖို့အထူးလိုတယ်လို့ဒီတောင်ပိုင်းကယ်လီဖိုးနီးယားဒေသမှာပဲကျောင်းသူကျောင်းသားတွေနဲ့မိဘတွေအတွက်ဝန်ဆောင်မှုလုပ်ပေးနေတဲ့စင်တီယာဂိုမက်စ်ကထောက်ပြလိုက်ပါတယ
်11 to 15 so 6th grade to 9th grade is that
technique ကနေ15နှစ်အတွင်းဆိုတော့6တန်းကနေ9တန်းအထိပေါ့နော်သူတို့အရွယ်ဒီအနေနဲ့ကတော့ကောင်းကောင်းမွန်မွန်နေဖို့လမ်းညွန်ပေးမှုတွေအများကြီးလိုအပ်ပါတယ
်အခုလိုကြက်မဲ့လမ်းညွန်မှုပေးတာကိုမိဘတွေဆရာတွေအပြင်ကျောင်းသူကျောင်းသားတွေချင်းချင်းလဲဝိုင်းကူပေးနေကြပါတယ်အခုလိုဝိုင်းကူပေးနေတဲ့16နှစ်အရွယ် Victoria Smith က9တန်း6တန်းတွေကိုသူမအကူအညီပေးရမှာဆေးလိပ်နဲ့ပတ်သက်ပြီးအမြင်ပြောင်းအောင်လုပ်ပေးရတယ်လို့ဆိုပါတယ
် They knew it was bad for you but they were still
သူတို့ကဆေးလိပ်တောက်တာမကောင်းဘူးလို့သိထားပါတယ်ဒါပေမဲ့ဆေးလိပ်တောက်တာကကြီးလို့ကောင်းတယ်မိုက်တယ်လို့ထင်ထားကြတယ
်ဒါပေမဲ့16နှစ်အရွယ်ကျောင်းသူ Janelle Rivers ကတော့အခုလိုကြီးတဲ့သူကပြောတာထက်စာရင်ငယ်တဲ့သူရွယ်သူအချင်းချင်းပြောတာကဆေးလိပ်မတောက်အောင်လုပ်ရမှာပိုထိရောက်တယ်လို့ဆိုပါတယ
် It would stick with them more from me because
သူတို့ကကျမပြောတာကိုပုံနာဝင်ကြတယ်လေဘာလို့လဲဆိုတော့ကျမကသူတို့နဲ့ရွယ်သူဖြစ်နေတာကို
အဲ့ဒီတော့မြန်မာနိုင်ငံမှာရောအလေတန်းအထက်တန်းကျောင်းသူကျောင်းသားတွေထဲမှာဆေးလိပ်တောက်နေကြပါလားပြပဆေးကန်းဖွင့်ထားတဲ့ဒေါက်တာမြင်းကိုမေးကြည့်ပါတယ်
အဓိကကတော့ဒီလူငယ်အချင်းချင်းပေါ့ဗျာဒီဆေးလိပ်ကိုစတိုင်တရပေါ့သဘင်လေးတွေထောင်ရတယ်နားလေးတွေဖောက်ကြတယ်လို့ပဲဒါဆေးလိပ်လေးတွေကြားညှပ်ပြီးတော့သူတို့ချင်းဆေးလိပ်တောက်လိုက်ရင်ဒါကြည့်ကောင်းတယ်ဟုတ်လားသူတို့အခုခက်ပေါ့နော်သူတို့ထွင်နေတဲ့အဲဒီပုံစံမျိုးပေါ့အဲ့ဒါကြောင့်လူငယ်ကြားထဲမှာအခု9တန်း10တန်း9တန်း10တန်းပေါ့ဗျာ9တန်းလောက်ကစားပြီးဆေးလိပ်တွေကြီးနေတဲ့ခရီးတွေတွေ့နေရတယ်ကျွန်တော်ဒီဖတ်ဖူးရဲ့10တန်းတစ်ခုပေါ့မဆောင်ဖတ်တဲ့ခုနှစ်ကအောင်လာ2600လောက်ကိုသူတို့ဒီ9တန်းစာပြီး10တန်းပြီပေါ့စာပြီးလုပ်ကြည့်တာ9ရောက်တောင်တော့အဲ့လိုစစ်လို့တော့တွေ့တယ်ဗျဒါကမနေဘူးပေါ့လေလူငယ်သူကဗမာတနိုင်ငံလို့ဆိုတာတန်းနဲ့ရှိပြီးရှိသွားနေတော့
ဒီနေရာမှာကျောင်းသူကျောင်းသားတွေနဲ့မိဘတွေအကြားတုံ့တင်မှုဆိုင်ရာကြုံရတဲ့ပြဿနာတစ်ခုကိုလည်းဒေါက်တာမြင်ဦးကပဲ
လေးတွေကမိဘနဲ့တွေ့ရင်လေကျောင်းကပြီးလာရင်တခါကျူရှင်တန်းသွားရတယ်ဒါနောက်ဒိုက်စီသွားရတယ်အဲ့လိုနဲ့ပဲကမိဘကရှိမှခဏလေးပဲတွေ့တယ်တော့မိဘရဲ့တုံ့တင်အဆုံးမှအပေါက်မှာအတွေ့အထိနည်းပြီးတော့အပြင်မှာဒီငွေချင်းတွေ peer pressure ခေါ်တာပေါ့ဗျာအဲ့ဒါတွေနဲ့ပဲတွေ့ပြီးတော့ဈေးဝါလေးတွေလည်းစမ်းကြည့်တယ်ဆေးလေးတွေတောက်ကြည့်တယ်မနစ်တွေရယ်ခလေးတယောက်ဈေးတွေတောက်လာပြီးတော့ဒီကစိတ်ကူးလို့ဒီမှာမူးလေလို့ကျွန်တော်ဆေးကန်းလာပြတာမျိုးရှိရပေါ့ဗျာဒီလူငယ်တွေလောကထဲမှာဒီသူတစ်ယောက်သူအလှပါကြိုက်တယ်သူတို့ moral ဆန်ဆန်ပေါ့ဗျာ celebrity တွေကြိုက်တယ်အဲ့လိုမျိုးပေါ့အတူခိုးပြီးတော့တောက်တာ
အဲ့ဒီတော့အခုလိုငငယ်ရွယ်ရွယ်မှာဆေးလိပ်မတောက်မိအောင်လုပ်ဖို့လုပ်ရမှာဘာတွေအခက်အခဲရှိနေပါလဲလို့မေးရမှာဒေါက်တာမြင်ဦးကပဲ
သူ့အကြောင်းကြီးမှာဆေးလိပ်မတောက်တာတားနေတာလေဗျဆေးလိပ်မရောင်းတော့ဒါပေမဲ့ကျူးရှင်လေးမှာ ည်တမ်းနေတာမရှိဘူ
းဒေါက်တာမြင်ဦးကပဲဆဲကျော်သက်လူငယ်တွေကိုဆဲလိတ်မယောင်းဖို့ဥပဒေထုတ်ထားတာရှိပေမဲ့လက်တွေ့အရေးမြူတာကလည်းခက်တယ်လို့ဆက်ပြောပါတယ
်ဥပဒေမှာဆက်ရှင်နေအောင်ကလေးတွေဆဲလိတ်မယောင်းကဘာနောက်ကဆဲလိတ်ဆိုလို့ရှင်နေဘူးလိုက်ပဲယောင်းရမယ်တလိချင်းမယောင်းတာဆိုတာကျွန်တော်ရှိတယ်အခုလမ်းလေးမှာဒီကလေးတွေကဆဲလိတ်ယောင်းနေတူတယ်တလိချင်းယောင်းတာအဲ့တော့လိုလိုကူကူဆဲလိတ်ရတယ်အဲ့ဒါလေးကိုလည်းကျွန်တော်တို့တင်းကျပ်လိုက်မယ်ဆိုလို့ရှိရင်တော့အဲဒီငွေကြေးစလေးတော့တော်ရိုးသွားမယ်လို့ထင်ပါတယ်
။အဲ့ဒီတော့ငငယ်ရွယ်ရွယ်ကျောင်းသူကျောင်းသားဘဝမှာစလေးမတော့ရအောင်ဘလို့ကာကွယ်တာတွေလုပ်နိုင်ပါလဲလို့မေးရမှာတော့ဒေါက်တာမြင့်ဦးက
နမူနာပြနေတဲ့ဥက္ကဋ္ဌရုပ်ရှင်မင်းသားတွေဆရာတွေသူတို့ကရုပ်ရှင်ခိုင်းဝင်တဲပါဦးကဆာမတော့နဲ့နောက်တစ်ခုကသူ့ကလည်းဒီစလေးတော့လို့ဒီကတော့လည်းရှာကင်းစားဖြစ်သွားတာလေခါလဲဒီကျိုးတွေပုတ်ပြီးတော့ဟာတာလက်တွေပြက်ကြတာခြေောက်တွေပြက်ကြတာလေသူတို့မသိဘူးသူကအန်ဒီရီကိုစာပြေပဲပေါ့လေတတိမှသူမမြင်ဘူးတော့ဒီရွယ်ဆောက်လည်းပါဖြစ်မှလည်းဆိုပြီးတော့ဒီမှာပြက်တာပဲဆိုတဲ့အခံကြီးကလေးနဲ့အဲ့တော့ဒီမြေပညာပေးသင်တန်းတွေကတော့ဆရာတော်တွေကလည်းလုပ်နေတယ်ဒါပေမဲ့ဒီသင်တန်းလို့တက်နိုင်တဲ့ကိစ္စအမှန်တန်နေတယ်လေအဲ့တော့ကျွန်တော်ဒီကလေးတွေကိုပဲသူတို့အချင်းချင်းပြန်လဲပြီးတော့ပညာပေးဆရာတွေဖြစ်အောင်ကျွန်တော်သင်တန်းပေးဖို့လို့တူတာပေါ့အဲ့လုပ်နေပြီမှလည်းဒီကတနိုင်တစ်ပိုင်းနဲ့လုပ်ပါလိမ့်မယ်ဒါကကျမရဲ့ဌာနကြီးတစ်ခုလုံးသူတို့ဆိုတော့အခုပုံလေးလို့အဖွဲ့ကြီးတွေကနေပြီးတော့ဒီဟောပြောပွင့်နဲ့ဒီရခိုင်ပြည်နယ်မှာစစ်တွေကျမရဲ့ဒါတွေပါထည့်ပြီးတော့ပေါ့လေနော်အဲ့လိုလုပ်ပေးနိုင်ရင်တော့ဒါဆေးလိတောက်တာတွေကျော့သွားမယ်
အဲ့ဒီတော့အခုလိုဆဲကျော်တက်ရွယ်အချိန်ဒီမှာဆေးလိတောက်တာကိုကာကွယ်နိုင်ဖို့အစိုးရရောမိဘဆရာဆရာမတွေအပြင်ကျောင်းသူကျောင်းသားအချင်းချင်းတွေကလည်းဝိုင်းဝန်းကြက်မှတ်ထင်းချောင်းပေးဖို့အကြံပေးရနေပဲဒီတစ်ပတ်ကျမ်းမာရေးကဏ္ဍကိုအဆုံးသတ်ပြရစီခင်ဗျာ